တန်းပြေအတွင်းမနစ်မြုပ်ဘွေရာတွေနဲ့ရင်ဆိုင်နေရတာကြောင့်တရုတ်လူမှုအတိုင်းဝိုင်းနဲ့စီးပွားရေးဖွံ့ဖြိုးတိုးတက်မှုတွေအတွက်ကွန်မြူနတီပါတီအနေနဲ့အားသက်လောင်းပြီးလှုပ်ဆောင်ကြဖို့သမရရှိချင်းဖြင့်ကတိုက်တွန်းလိုက်ပါတယ်တန်ပြေကာဝေးရေးကိစ္စကနေတရုတ်ပြည်သူတွေနေစဉ်ကြင်ကြံနေထိုင်ရေးကိစ္စတွေအထိအရာခတ်သိန်းကိုထိန်းချုပ်လမ်းညွှန်မှုပေးနေတဲ့လက်ရှိအာဏာရကွန်မြူနတီပါတီရဲ့၅နှစ်တခါကျင်းပတဲ့ညီလာခံမှာသမရရှိကမိန့်ခွန်းပြောကြားခဲ့တာဖြစ်ပါတယ
်当前国内外形势正在发生深刻复杂变化
လက်ရှိအချိန်မှာတန်ပြေအတွင်းမှာရောပြည်ပမှာပါလက်ရှိအပြည်ခက်ခဲဆုပ်ထွေးတဲ့ပြောင်းလဲမှုတွေဖြစ်နေပါတယ်ကျွန်တော်တို့တိုင်းပြည်ဖွံ့ဖြိုးရေးဟာလည်းရေးပါတဲ့အချိန်ကာလမှာရှိနေတုန်းဖြစ်ပါတယ်။အနာဂတ်မြို့မှန်းချက်ဟာတောက်ပပြီးစိန်ခေါ်မှုတွေကလည်းပြင်းထန်ပါတယ်။ပါတီဝင်တွေအားလုံးအနေနဲ့ငြိမ်းချမ်းတဲ့ကာလမှာအန်ဒရယ်အတွက်ကြိုတင်ပြင်ဆင်ထားဖို့လိုအပ်တယ်လို့ပြောင်းလဲမှုတွေလည်းဖော်ဆောင်ရရပါမယ်။တင်းကျပ်ပြီးရက်နေတာမျိုးမရှိကြပါစေနဲ့။ဒီလိုနိုင်ငံတွေကလူမျိုးပေါင်းစုံအတွက်ညီမျိုးစွာနဲ့ဥဆောင်မှုပေးကြပါ။ခေတ်သစ်မှာဆိုရှယ်လစ်ဝါဒနဲ့အညီဒီလိုလူမျိုးတွေရဲ့ထူးခြားတဲ့ဝိသေသနဲ့အညီတိုးတက်ကြီးပွားတဲ့လူမှုအတိုင်းဝိုင်းဖြစ်လာအောင်ဘက်ဆုံကကြိုးပမ်းဆောင်ရွက်ကြပ
ါကွန်မြူနတီပါတီအနေနဲ့တန်းပြေအချုပ်အခြာအာဏာကိုခုခံကာကွယ်ပေးရုံနဲ့မကဘဲတရုတ်ယဉ်ကျေးမှုကိုပြန်လည်စတင်အောင်လှုပ်ဆောင်တာမှားယွင်းတဲ့အတွေ့အခေါ်တွေကိုစန့်ကျင်တာနဲ့တရုတ်နိုင်ငံရဲ့မူရင်းဘာသာတရားကိုမြင့်တင်ပေးရည်တွေလည်းလှုပ်ဆောင်ကြဖို့မိန့်ခွန်းအတွင်သမရရှိကထည့်သွင်းပြောကြားခဲ့ပါတယ်ဒါပြင်တန်းပြေရဲ့အနာဂတ်စီးပွားရေးမျှော်မှန်းချက်တွေနဲ့ပတ်သက်လို့လည်းသမရရှိကထည့်သွင်းပြောကြားခဲ့ပါတယ
်面对世界经济复苏乏力局部冲突和动荡频发全球性问题加
瓦隆山亚西伯也变了那蓝图目个阿表你的前年牛的也三年了叫马加克纳地大对马马地年目的皮波拉瓦隆山亚不离不开的新年皮波拉你的第六年亚西伯也哈阿第三次会不满前年过要了啦啥的你他的也三年了吧的他叫这种路安人也期间两年这么破表他的一代ဖွံ့ဖြိုးမှုတွေစူးစမ်းလုဆောင်နေတဲ့တစ်ချိန်ထဲမှာပုံမှန်ပဲသွားဖို့ကျွန်တော်တို့လိုလားပါတယ်။စိန်ခေါ်မှုတွေကိုရင်ဆိုင်ပြီးဖွံ့ဖြိုးရလဒ်တွေထွက်ပေါ်လာအောင်ရှေ့တိုးဆောင်ရွက်ကြပါ။ပြီးတော့မှခေတ်သစ်ဆိုရှယ်လစ်ဝါဒနဲ့အညီတမိုင်းဝင်ပွင့်လင်းတဲ့ပြုပြင်ပြောင်းလဲမှုတွေကိုဖော်ဆောင်ကြပါ
။တရုတ်နိုင်ငံစီးပွားရေးအလားအလာကောင်းပေမဲ့လည်းကြီးမားတဲ့စိန်ခေါ်မှုတွေနဲ့ရင်ဆိုင်နေရတဲ့ဆိုတဲ့အကြောင်းသုံးနိုင်ခွဲကြတဲ့မင်ကွန်းအတွင်းမှာသမရရှိကဆက်ဆက်ပါပါဝန်ခံပြောကြားခဲ့ပါတယ်။စီဝါရေးဖွံ့ဖြိုးတိုးတက်ဖို့အတွက်အထက်ကပြည်အားပေးမှုတွေကြီးထွားနိုင်တာကြောင့်ပြည်ပပို့ကုန်အပေါ်မိခိုအားထားရတဲ့ကမ္ဘာဒုတိယစီးပွားအင်အားအကြီးဆုံးတရုတ်နိုင်ငံကထုတ်ကုန်တွေကိုဝယ်ယူအားကျဆင်းနိုင်တဲ့အကြောင်း2008ခုနှစ်ကမ္ဘာလုံးဆိုင်ရာစီးပွားကြက်ကစိုက်ပြီးကတည်းကတရုတ်ခေါင်းဆောင်တချို့ကသတိပေးပြောဆိုနေကြတာပါဒါပေမဲ့သမရရှိကပါတီအတွက်ပြောကြားတဲ့အရေးပါတဲ့မင်းကွန်းအတွင်းဒီကိစ္စကိုတမှုထူးခြားစွာထည့်သွင်းပြောကြားသွားတဲ့အတွက်ကွန်မြူနတီပါတီအနေနဲ့အနာဂတ်အလားအလာအတွက်ယုံကြည်မှုအပြည့်ရှိတဲ့အကြောင်းပြသလိုက်တာလည်းဖြစ်ပါတယ်တရုတ်နိုင်ငံအတွင်းဝင်ွေမများတမှုကြီးထွားလာနေတာအလုတ်ကိုင်ဖန်တီးရေးပညာရေးကျမ်းမာရေးဆောင်ရှောက်မှုစတဲ့ပြဿနာတွေကိုလည်းသမရရှိရဲ့မင်ကွန်းအတွင်းထည့်သွင်းပြောကြားခဲ့ပါတယ်။ဒါ့အပြင်တောင်တရုတ်ပင်လယ်ပြင်အတွင်းတရုတ်နိုင်ငံကကျွန်းတွေတည်ဆောက်နေတဲ့ကိစ္စနဲ့ One Belt One Road လို့ခေါ်တဲ့တရုတ်နိုင်ငံနဲ့ဥရောပအာဖရိကတိုက်တို့ကိုဆက်သွယ်ပေးမယ်ခေတ်သစ်ပိုလမကြီးတည်ဆောက်ရေးစီမံကိန်းတို့ကိုလည်းသမရရှိကချီးကျူးပြောကြားခဲ့ပါတယ်။အခုနှစ်ကွန်မြူနတီပါတီညီလာခံကချမှတ်ခဲ့တဲ့အနာဂတ်စီးပွားရေးလမ်းညွှန်ချက်တွေတဲ့ရင်းနှီးမြှုပ်နှံမှုနဲ့ဆိုင်တဲ့ကိစ္စတွေလည်းပါဝင်ပါတယ်။တရုတ်နိုင်ငံအတွင်းပြည်ပကလာရောက်ရင်းနှီးမြှုပ်နှံသူတွေကိုအတိုင်းအတာတစ်ခုအထိရှော့ချပေးလိုက်ပေမဲ့လည်းဒါဟာလုံလောက်မှုမရှိသေးဘူးလို့ Global Micro Strategies အဖွဲ့ကစီးပွားရေးသုတေသီ Ben Luke ကထောက်ပြပါတယ်
။ Well, I think in general, I think it's a welcome signal that China is actually opening more and more up to the overall global economy. But in
တရုတ်နိုင်ငံအနေနဲ့ကမ္ဘာစီးပွားရေးရည်စည်းကြောင်းနဲ့လက်လျောညီထွေရှိအောင်ပြောင်းလဲလှုပ်ဆောင်လာတာဟာရည်ပူရာအဖြစ်ကျိုးဆိုရမယ့်အချက်ဖြစ်ပါတယ်။ဒါပေမဲ့လည်းလက်တွေ့ရင်းနှီးမြှုပ်နှံမှုနဲ့ဆိုင်တဲ့တက်ရောက်မှုကိုကြည့်မယ်ဆိုရင်တော့တရုတ်နိုင်ငံဟာပြည်ပရင်းနှီးမြှုပ်နှံမှုတွေပေါ်ပိတ်ဆို့ကန့်တတ်မှုတွေရှိနေစေဖြစ်ပါတယ်။ဥပမာအားဖြင့်တရုတ်နိုင်ငံရဲ့အစုရှယ်ယာနဲ့ရင်းနှီးမြှုပ်နှံမှုဈေးကွက်ကိုကြည့်မယ်ဆိုရင်နိုင်ငံရသားပိုင်ဆိုင်မှုဟာနှစ်ရာခိုင်နှုန်းထက်နည်းနေပါသေးတယ်။ဒါကြောင့်တရုတ်နိုင်ငံရဲ့အစုရှယ်ယာဈေးကွက်ကိုအကောင်းဆုံးအနေထားနဲ့ကြည့်မယ်ဆိုရင်တော့အရန်ကိုသတိထားဖို့လိုပါတယ်။ဘာဖြစ်လို့လဲဆိုတော့ပြုတ်အစုရှယ်ယာဈေးကွက်ပေါ်နိုင်ငံသားကရင်းနှီးမြှုပ်နှံသူတွေမျက်စိမကျခင်အုတ်ချုပ်ရေးပိုင်းမှာပြုရင်ပြောင်းလဲစရာတွေအများကြီးလိုနေသေးတဲ့အတွက်ဖြစ်ပါတယ်
။အော်ဂူလာစံပိုင်းကလေးကပြည်ပမှာအင်ယာမီဟိုတယ်ဖြောပြေးရေးကိစ္စနဲ့ပါတီညီလာကနောက်ဆုံးနေ့အောက်တိုဘာလ25ရက်နေ့မှာတော့သမရရှိချင်းပြင်ကိုသမရအဖြစ်ဒုတိယတက်တန်းဆက်လက်တာဝန်ထမ်းဆောင်ဖို့တရုတ်ကွန်မြူနတီပါတီရဲ့အကြီးအကဲအဖြစ်နောက်ထပ်5နှစ်ဆက်လက်တာဝန်ယူဖို့တကပိတ်ကျင်းပတဲ့ရွေးကောက်ပွဲမှာပါတီထိပ်တန်းခေါင်းဆောင်204ဦးကကန့်ကွက်သူမရှိမဲပေးရွေးချယ်ခဲ့ကြပါတယ် Communist Party ထွေထွေတွင်းရမှုတာဝန်ယူပြီးတဲ့နောက်သမရရှိကအခုလိုပြောပါတယ်
။在刚才召开的中共十九届一中全会上，选举产生了新一届。
十九届的不同，闽南苏民示威卡，刚上幕破一点点步，又搞点小开发。巴黎米拉刚刚内，今朝古博物馆里也开了屏幕片，他们比较有钱给家玩的。大哈，今朝要主办阿托木古，对面就来打吧。大哈，今朝对布木主办阿托铺，中阿比来打来，去吧嘞。
大边，咱们那西耶南门内。对于南安一对考虑过，国民党的破事本，且看乌里马太对目送票来打仗，他们那时候，肯定只有南安那个地头爱的高岗行，毛泽东呢，当然呢，批断是个吧嘞。他们那时呢，对于国民党的不和南安一乌上一派暴力比如高木地问题，苏州帮可能乌个国民党的不和高木地个有钱给家吧嘞。将来有高看下对里个咯，他们那时呢，文件就立刻签入批批，将陆地俺要个咯。သမရရှိရဲ့အဓိကအကြံပေးပုဂ္ဂိုလ်တွေဖြစ်ကြတဲ့ဝမ်ခုနင်းနဲ့လီဇန်ရှူအဂတိလိုက်စားမှုတက်ဖြည့်ရေးအကြီးအကဲဖြစ်လာဖို့ရှိတဲ့ဇောင်လီကြီးနဲ့နိုင်ငံတော်ကောင်စီဒုတိယဥက္ကဋ္ဌဝမ်ယန်နဲ့ရှန်ဟိုင်းပါတီအတွင်းရေးမှူးဟန်ဇန်းတို့ဖြစ်ကြပါတယ်။ဒါတွေကိုကြည်ချင်းအဖြစ်တရုတ်နိုင်ငံမှာသမရရှိဟာနံပါတ်၁ခေါင်းဆောင်အဖြစ်ကာလအတန်ကြာဆက်လက်တည်ရှိနေအောင်မယ်ဆိုတာကိုပြသလိုက်တာလည်းဖြစ်ပါတယ်။သမရရှိချင်းဖြစ်ရင်လည်းအောက်မှာတရုတ်နိုင်ငံရဲ့စီးပွားရေးဟာပုံမှန်တိုးတက်မှုရှိနေကြတာတိုင်းပြည်အတွင်းတည်ငြိမ်အေးချမ်းမှုအပြင်နိုင်ငံတကာမှလည်းတရုတ်နိုင်ငံရဲ့ဩဇာအရှိန်အဝါဟာတဖြည်းဖြည်းကြီးထွားလာနေတာတွေကြောင့်သူ့ကိုပါတီအကြီးအကဲတွေကခေါင်းဆောင်အဖြစ်ထပ်မံရွေးကောက်တင်မြှောက်လိုက်ကြတာလည်းဖြစ်ပါတယ်။နိုင်ငံတကာရဲ့နိုင်ငံရေးဇက်ခွန်ပေါ်မှာကြီးထွားလာနေတဲ့တရုတ်နိုင်ငံရဲ့ဩဇာအရှိန်အဝါဟာသမရရှိချင်းပြင်ရဲ့ဥဆောင်မှုနဲ့အတူပိုမိုကြီးထွားလာနိုင်ခြင်းရှိတယ်။အထူးသဖြင့်စစ်ပွားရေးကဏ္ဍဟာအရှိန်ကောင်းကောင်းနဲ့ဆက်လက်ကြီးထွားလာနိုင်တယ်ဆိုတဲ့ခန့်မှန်းပြောဆိုမှုတွေလည်းရှိနေပါတယ်ခင်ဗျ။